ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမောင်တော်စတဲ့မြို့နယ်တွေမှာဒီလာဇန်းပိုင်းကဆလို့မိုးအဆက်မပြတ်ရွာသွန်းနေတဲ့အပြင်ကလဒန်နဲ့လေးမြို့မြစ်ရေတွေမြင့်တက်လာတာကြောင့်ဒေသတလွားရေကြီးရေလျှံမှုအန္တရာယ်နဲ့ရင်ဆိုင်နေကြရပါတယ်။ဒီရေကြီးရေလျှံမှုကြောင့်တနင်္လာနေ့ကမင်းပြမြို့နယ်မှာနှစ်ဦးသေဆုံးခဲ့ရတယ်လို့မနေ့အင်္ဂါနေ့မှာတော့ဒီရေပါတိုးလာပြီးမြစ်ချောင်းနီနေထိုင်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းနေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်အေးပြောပြပေးပါမယ်ရှင
်။ရခိုင်မြောက်ပိုင်းကမြောက်ဦးမြို့နယ်မှာရှိတဲ့မြတ်တဆောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်စခန်းတစ်ခုလုံးရေမြုပ်နေတာကြောင့်အခက်ကျုံနေရတယ်လို့မြတ်တဆောင်းဆရာတော်ကမိန့်ပါတယ်။
ဒါကလည်းနေမှာတော့စူးရည်ရောက်တဲ့ချိန်လေးဖြစ်လာတယ်။လေးပေပေါင်းကြီးလောက်ရေတက်တယ်။ပေါင်းကြီးလိုကနေမကောက်တဲ့လူတွေနောက်ပြီးတော့ကိုဝန်ဆောက်ပဲပြီးရင်တက်ကြီးတွေအဲ့လိုမျိုးတွေပို့ပြီးတော့ထိခိုက်ရတဲ့အုပ်စုတွေပေါ်ရင်ရွှေ့လိုက်တယ်။ပြီးရင်တရလောက်ကြောက်စောင်းကြည့်တယ်။ဒါကမနေ့ကခလည်းနေမှာတော့ချိန်လေးမကောက်ဘူးအဲ့နဲ့အကုန်လုံးကိုရွှေ့လိုက်တယ်။ဒီနေ့မှလည်းပူဆုံးတော့ဒီနေ့ဆိုရင်ဘာလို့ပြီးတော့ခဏပေးလောက်ဆက်လာပဲ။ဒီနေ့မှဆိုရင်ဟွာတွေရောဟိုပစ္စည်းတွေရောလူတွေရောအကုန်လုံးကိုရှစ်ပလိုက်ရတာပေါ့။
ဟုတ်က
ဲ့ဒီမှာလေနဲ့ဟိုချင်းချင်းတွဲလို့မရတော့ဘူးဆက်ပင်းတွေစိုက်ကြည့်တယ်တွဲတယ်တွဲလို့မရတော့ဘူးဝါနဲ့လေနဲ့တွဲနေရတဲ့အနေအထားရှိတယ်နံပါတ်1ကလေထိုင်ခက်ခက်ရှိတယ်နံပါတ်2ကအဝက်ထိတွေခက်ခက်ရှိတယ်နံပါတ်3ကဆွမ်းလိုက်ကခက်ခက်ရှိတယ်နံပါတ်4ကအပောက်တွေခက်ခက်ရှိတယ
်အခုလိုရေကြီးရေရှမ်းမှုတွေကြောင့်ရခိုင်မြောက်ပိုင်းမှာတေဆုံသူ2ဦးရှိခဲ့တယ်လို့တခြားကျွန်းတော်ထရိတ်ဆန်တွေတေဆုံရတာတွေလည်းရှိပါတယ်စာတင်ကျောင်းတရားကျော်လောက်ကိုလည်းယာယီပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တင်းလာညက်နေပိုင်းတိုင်းထွာချက်တွေရကလဒန်မြစ်ကြီးဟာကြောက်တော်မြို့ရဲ့စိုးရိမ်ရိမ်အမှတ်အောက်3ဘေးလောက်မှာရှိနေပြီးနောက်နှစ်ရက်တွင်မြို့ရဲ့စိုးရိမ်ရိမ်အမှတ်ကိုရောက်ရှိနိုင်တာကြောင့်မြေနေပိုင်းနေတဲ့သူတွေကိုသတိထားကြဖို့ထောက်ပြန်ထားပါတယ်။အခုလိုရခိုင်ပြည်နယ်နေရာအနှံ့ရေကြီးရေရှမ်းဓာရီနဲ့ကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဒေသခံတွေကိုတစုံတရာသတိပေးတာမရှိသေးသလိုဘေးလွတ်ရာတိမ်းရှောင်နိုင်အောင်ကြိုတင်ပြင်ဆင်တာပြောင်းရွှေ့နေရာချထားတာတွေလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။